ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ရဲ့လာကကျောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းဖြစ်ပေါ်ခဲ့တဲ့လူ့ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့ဂျာဖြတ်အစိုးရပန်ကြားမှုကြောင့်အချက်လက်စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုစတင်တော့မယ်လို့ကုလသမဂ္ဂလူ့ခွင့်ရုံးကတောက်ကြံနေမှာပြောပါတယ်။အစိုးရလောက်တိုင်းအတွက်ခွဲရန်ချစနစ်နဲ့လောက်တာကိုမတင်နိုင်တဲ့ဆန္ဒပြဝဲတွေကလည်းလူသေးဆုံးတဲ့အထိကြမ်းဖက်မှုတွေဖြစ်ပေါ်တာပါ။ဒါထောင်ကွာ87ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးကြိုးပမ်းချိန်ကစပြီးအသေးပေအများဆုံးလူမှုအုံကြွမှုဖြစ်ပါတယ်။လူပေါင်း1000ကျော်တည်ဆင်းလာသလိုဝန်ကြီးချုပ်ရှိခ်ဟာစင်နာကလည်းနှုတ်ထွက်ပြီးအိန္ဒိယနိုင်ငံကိုထွက်ပြေးတင်ဆောင်ခဲ့ရတာပါ။ရုံးကြီးတပ်သားတွေကဆန္ဒပြမှုတွေကိုချေမှုန်းနေခြင်းပါပဲ။နေချင်းနိုဘယ်ဆုရှင်မဟာမက်ဂျူနက်စ်ဦးဆောင်တဲ့ဂျာဖြတ်အစိုးရတက်လာပြီးအကြမ်းဖက်မှုတွေငြိမ်းတက်သွားအောင်ကြိုးစားခဲ့တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ဆိုင်ရာရုံးပြောခွင့်ရရာဗီနာရှမ်တန်ဆန်နီကအခုစစ်လွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ဟာလူခွင့်ချိုးဖောက်မှုဆိုင်ရာအစီရင်ခံစာတွေကိုဆန်းစစ်ဖို့ဖြစ်ပေါ်တဲ့အကြောင်းရင်းတွေကိုစစ်စစ်ဖို့ပြင်တရားမျှတမှုနဲ့ရေရှည်ပြုပြင်ကြောင်းရင်းအစီအတီတတ်မှုအတွက်လှုပ်ဆောင်တင်တာတွေကိုပါအကြံပြုချက်တွေထုတ်ပြန်ပေးတော့မှာဖြစ်ပြီးလာမယ့်သတင်းပတ်တွေအတွက်မှာပဲဒီဖွဲ့ကိုစစ်လွတ်ပေးမှာဖြစ်ကြောင်းပြောပါရစေ။